မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့အပေါ်မှာဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူနိုင်ငံရေးအကျဉ်းသားတချို့ဒီကနေ့အောက်တိုဘာလ21ရက်မှာလည်းပြန်လွတ်မြောက်လာကြပါတယ်။ဒီနေ့လွတ်လာတဲ့သူအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်။စစ်ကောင်စီကသတင်းကြွအထိမ်းမှတ်လူငယ်တက်တာခွင့်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်လွတ်လာတဲ့သူအရေးအတွက်ကဒီကနေ့အထိနည်းနေသေးတာကြောင့်မနှက်ဖြံမှလည်းဆက်လွတ်ပေးနိုင်တယ်လို့ရှေ့နေတွေကခံမှန်းပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။စစ်ကောင်စီကသတင်းကြွအထိမ်းမှတ်ဖြစ်လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်ပေးနေတာမှာဒီကနေ့အောက်တိုဘာလ21ရက်နေ့မှာလည်းပြန်လွတ်လာသူတချို့ရှိပါတယ်။ဆရာနာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရသူတွေကဒီကနေ့ပြန်လွတ်လာကြတဲ့သူတွေအထက်အမျိုးသားထက်အမျိုးသမီးကပိုများတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့အကျိုးဆောင်ရှင်တွေတူက VW ကိုပြောပါတယ်
။ဒီမှာဟိုအမှုလိုက်ပေးတဲ့အမျိုးသမီးတွေပဲဟိုဟာဖြစ်တာအတိအကျတော့မသိဘူးမှာ။ဒီနေ့လောက်လွတ်လဲဆိုတော့လေးယောက်လောက်လွတ်တယ်။ဒီနေ့မှအမျိုးသားတွေမပါဘူးအမျိုးသမီးတွေပဲလွတ်တာ။ဒီကံပေါ့အမျိုးသမီးတွေလွတ်တာ။ငါရငါနဲ့လွတ်ပေးတဲ့ဥစ္စာတွေကလွတ်ပေးတာတွေရှိတယ်။ဒီမှာဒီမှာတော့တော်တော်များများကြံသေးတယ်။သုံးပုံပုံရင်တပုံလောက်ကြံသေးတယ်ပေါ့နော်။ဘာကြောင့်သူတို့တွေကကြံနေလဲဆိုတော့တချို့ကြတော့ပြောတယ်လေစရင်ကအမြင့်နယ်ရဲစခန်းကစရင်လုတ်ပြီးပြီးတော့တင်ရတာပေါ့နော်ငါးရငါးနဲ့ပုံမှန်လေအကုန်လုံးတင်ပေးလိုက်တယ်လို့ပြောပေမဲ့အဲ့ဒီအင်းချိန်ထောင်ထဲမှာရှိတဲ့အဲသူတို့ပေါ့နော်ဒီလူတော့လှစ်လိုက်ဒီလူတော့ခြံထားလိုက်ဆိုတော့အဲ့လိုမျိုးလောက်တာရှိတယ်လို့ပြောတယ်တချို့ကြံခဲ့တဲ့ငါးရငါးတချို့ကြံခဲ့တဲ့သူတွေကတော့ကြံမကောင်းစွာနဲ့အဲ့လိုမျိုးခြံလိုက်တဲ့တွေကိုပါတယ်လို့ထင်တယ်ပေါ့နော်ဒီကတော့အမှုအခြေအနေပါတော့ညာတော့သုံးတက်မှာမဟုတ်ဘူး။ဟိုတိတိကျကျပေါ့နော်စီစစ်တာမျိုးမရှိနေဘူးလို့ဒီမှာထင်တယ်
။ဒီကနေ့ပြန်လွတ်လာသူတွေကတယောက်ဖြစ်တဲ့အလုသမားရေးတက်ကြွလှုပ်ရှားသူဒေါ်မျိုးအေးကတော့သူလွတ်မြောက်လာပေမဲ့လည်းအပြည့်အဝမပြောရှင်နိုင်ဘူးလို့ VW ကိုပြောပါတယ်
။ကျမလွတ်လာခဲ့ပြီပဲမလွတ်သေးတဲ့လူတွေကြံ့နေတယ်။ကျမတို့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းလို့ပေါ့နော်။နောက်ဒီပြညာချက်တွေကိုဖတ်ပြီးလို့ရှင်အချုပ်တွေအကုန်လုံးလှုပ်ရမယ်ပေါ့ငါကငါ dash ကကျမအဲ့လိုနားတယ်4000ကျော်လှုပ်မယ်လို့ပြောတာအောင်အဲ့တော့အခုကကျမတို့စီမှာကြံနေတဲ့သူတွေကရှိနေသေးတယ်အများကြီးပဲပေါ့နော်100လောက်ကြံနေတယ်လို့ထင်တယ်အမျိုးသမီးတွေမှဆိုလေကျမတို့စုံစမ်းကြည့်ရတာလားပေါ့သူတို့တွေဘာကြောင့်မလွတ်မြောက်သေးရလဲပေါ့နော်ဟိုဒီသူတို့လည်းငါကငါ dash ကကြီးပဲတခြားပုံမှမရှိဘူးသူတို့တွေအတွက်ကျွန်တော်စိတ်မကောင်းအောင်တကယ်ဆိုလို့ရှင်တော့ဒါလွတ်မြောက်ရမယ်ဒီပေါ့နော်သူတို့အတွက်အားလုံးဝိုင်းပြီးတော့ဟိုအတန်ထုတ်ပေးကြဖို့ကျွန်မအဲ့ဒါပဲပြောချင်ပ
ါအလုသမားရေးတက်ကြွလှုပ်ရှားတဲ့ဒေါ်မျိုးအေးကိုဧပြီလမှာစစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖမ်းဆီးခဲ့တာဖြစ်ပြီးအကျဉ်းချနေတဲ့အချိန်မှာလည်းတိုက်ပိတ်ခံခဲ့ရတယ်လို့ပြောပါတယ်စစ်ကောင်စီကဖမ်းဆီးထားတဲ့သူတွေကိုအောက်တိုဘာလ18ရက်တနင်္လာနေ့ကလေးကလူငယ်တပ်သားခွင့်နဲ့ပြန်လွတ်ပေးနေတဲ့အထက်သတင်းသမားတချို့ပါပေမဲ့ VUE သတင်းဌာနနဲ့ Frontier မြန်မာတို့ရဲ့ပင်နိုင်ဆောင်းပါရှင်တဦးဖြစ်ခဲ့သူဦးစီသူအောင်မြင့်ကတော့လွတ်တဲ့အထက်မှာမပါသေးပါဘူးလွမဲဆိုရဲစီးနေပါပေမဲ့မလွတ်သေးတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှင်နေဒေါ်နှင်းဝေအောင်ကဗီဝေကိုအခုလိုပြောပါတယ်
။မဟုတ်ဆရာဦးစည်သူအောင်မြတ်ကလေအခုအချိန်ကြီးတော့လွတ်တဲ့နေမှာပါလာသေးဘူးပေါ့နော်။ကျမကအဲဒီဘုဇွန်တော်ရဲ့စခန်းပေါ့နော်စခန်းကအဲဒီအမှုစစ်ကိုပြီးတော့အဲဒီလွတ်မဲ့ဆိုရင်လည်းသူ့စီရတော့လွတ်မှာမဟုတ်ဘူးတဲ့သူ့စီရကြတော့အမှုစွန်းတရားတွေပေါ့နော်။ဟောအမှုတော့ဖွင့်ထားရရှိတယ်တဲ့ဗဟန်းမဲလွတ်မှာပေါ့နော်။ဒီလိုအဲ့လိုပြောရင်အဲဒီသူအမျိုးသမီးကတော့ဆရာဦးခင်မောင်ကြီးကိုတက်တော့ဆရာဦးလွတ်ပြန်နေပါပါလေလို့ပြောတာပေါ့နော်။ဆရာင်းနဲ့မှပါတယ်ဆိုပြီးတော့အဲ့လိုမျိုးသိထားတယ်ဆိုပြီးတော့ဒါပေမဲ့အခုချိန်ကြီးတော့မလွတ်သေးဘူး။မနှက်ပြန်လည်းလွတ်ဖို့ရှိတယ်ကိုကျွန်တော်တို့သိထားတာပေါ့နော်။မနှက်ပြန်တော့တစ်ဆက်ဆောက်ကြည့်ရမှာပေါ့။ဘာလို့လဲဆိုတော့ငါ dash ကကြီးတွေလွတ်မယ်ဆိုဆရာပါအားပါလေ။ဆရာဆိုဆရာကအဲ့ဒီဟိုဘာတွေ124နဲ့ဘဝမှာအမှုခွင့်ရတာမရှိဘူး။ဒီနေ့ကြီးတော့ဒီနေ့လွတ်တဲ့ကြီးတော့မရပါသေးဘူးပေါ့နော်။မနှက်ပြန်တော့ကျွန်တော်တို့ရုပ်သွားမယ်လေ။ရရင်တော့သိရမှာပေါ့နော်။
အောက်တိုဘာလ19ရက်နေ့နဲ့20ရက်နေ့တွေမှာစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့သူတွေအထက်မြန်မာနိုင်ငံတဝန်းသတင်းသမားစုစုပေါင်း16ဦးလွတ်မြောက်လာခဲ့ပြီး35ဦးဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်း MPFID လို့ခေါ်တဲ့မြန်မာ Press Freedom in Death အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကနေ့လွှတ်ပေးတဲ့စာရင်းအရေအတွက်နဲ့လွတ်ဖို့ကြံနေတဲ့သူစာရင်းကိုအချင်းဦးစီးဌာနအပြင်ပြည်내နဲ့တိုင်းပြည်မှာရှိတဲ့အချင်းထောင်တချို့ကို VUE ကအချင်းချင်းဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။ဆရာနာသိန်းတော်ကိုစန့်ကျင်ဆန္ဒပြတာကြောင့်ဖမ်းဆီးထောင်နှံချမှတ်ခံရသူတွေကိုစစ်ကောင်စီကတနင်္လာနေ့ကစပြီးပြန်လွှတ်ပေးခဲ့သူတွေအထက်မှာနိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေလည်းရှိပါတယ်။ပြန်လွှတ်လာသူတွေထဲမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်အများစုနဲ့ကျောင်းသားခေါင်းဆောင်တချို့လည်းမပါကြသေးပါဘူး။စုပူဆန္ဒပြမှုတွေကြောင့်ပြစ်ဒဏ်ချခံရသူ1316ယောက်ကိုနောက်တစ်ချိန်ပြစ်မှုထက်မှန်ကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်အခုကြံနေတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးချခံရမယ်ဆိုတဲ့ကန့်သတ်ချက်နဲ့ ပြည်ထောင်လူငင်းတက်တာခွင့်ပြုခဲ့တယ်လို့စနပြပူတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ 4,320 ကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ17ရက်နေ့တနင်္လာနေ့ကကြေညာခဲ့ပါတယ်။ရစသက်ကြီးပုံမှန် 905 ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမှုပညာရှင် 24 ယောက်နဲ့လူသိများကြော်ကြားသူ 10 ယောက်ရဲ့အမှုတွေကိုလည်းပိတ်သိမ်းပေးခဲ့ပါတယ်ရှင်။